စနေနေ့ကကစားတဲ့ပရီးမီယာလိဂ်ပွဲစဉ်18ဘောလုံးပွဲတွေထဲမှာဘေးဇီးယားထိတ်ဆုံး5တင်းနဲ့ကအသင်း2တင်းဖြစ်တဲ့မန်စီးတီးနဲ့လက်စတာစီးတီးပွဲမှာမန်စီးတီးက3ဂိုးတကိုးနဲ့နိုင်ရသွားပါတယ်။ဒါကြောင့်ဒီအသင်း2တင်းကြားမှာတမတ်အကွာနဲ့အဆင့်1နေရာအတွက်အကျိတ်နဲ့ဖြစ်သွားပါပြီ။တခြားပွဲတွေမှာတော့နူးကတ်ဆယ်ကခရစ်စတယ်ပေးလစ်ကို2ဂိုးကိုမရှိ၊ဆောက်သမ်တန်ကဗီလာကို3ဂိုးတကိုး၊ဝော့ဖ်စ်ကနော်ဝစ်ကို2ဂိုးတကိုး၊ရှက်ဖီးကဘရိုက်တန်ကို2ဂိုးကိုမရှိ၊ဘန်လီကဘိုးမော့တ်ကို2ဂိုးကိုမရှိနဲ့အတီးတီးနိုင်ရပါတယ်။ Everton နဲ့ Arsenal ပွဲကတော့ဂိုးမရှိသေးကြပါတယ်။လီဗာပူးကဝက်ဆမ်နဲ့ဝေးကွင်းမှာကံမှုစီစဉ်ထားပေမဲ့ပွဲမဖြစ်ပဲရွှေ့ထားပါတယ်။တနင်္ဂနွေနေ့မှာဝက်ဖို့နဲ့မန်ချက်စတာယူနိုက်တက်စပါနဲ့ချယ်ဆီတို့ကစားဖို့ရှိပါတယ်။လက်ရှိချိန်ထိကစားပြီးသမျှလီဗာပူးကဒုတိယနေရာကလက်စတာစီးတီးထက်10မှတ်သာတပွဲရောနဲ့အမှတ်ပြတ်ဆက်ပြီးဦးဆောင်နေသေးပါ။အဆင့်3မှာရှိတဲ့မန်စီးတီးကလည်းအဆင့်4ကချယ်ဆီထက်တပွဲပိုကစားပြီးဖြစ်ပေမဲ့ရမှတ်6မှတ်ဖြတ်ထားနိုင်သေးပါ။ပွဲစဉ်18မကန်ရသေးတဲ့ချယ်ဆီက26မှတ်နဲ့အဆင့်4ရှက်ဖီးက18ပွဲကစားပြီးတဲ့နောက်28မှတ်နဲ့အဆင့်5အသေးသေးရှိနေကြပါတယ်။